ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာခီးတဲ့တင်ကရိုးရင်တစည်းမနေ့ကတိမ်းမောက်သွားခဲ့ပြီးတဲ့နောက်ပျောက်ဆုံးနေသူ15ယောက်ကိုကူညီကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေကြပါတယ်။ဒီကနေ့အလောင်းသုံးလောင်းထပ်မံတွေ့ရှိခဲ့ပြီးသေဆုံးသူအရေအတွက်ဟာအခုဆိုရင်41ယောက်အထိရှိသွားပြီလို့အစိုးရအရာရှိတွေကပြောပါတယ်။အော်မုတ်မြို့ကနေကမ်မိုတက်စ်မြို့ကိုအသွာဒီကရိုးရင်တိမ်းမောက်ခဲ့တာမှာခီးတဲ့134ယောက်ထက်မနည်းကတော့အချိန်မီကဲစခန်းရတာဒါမှမဟုတ်ကမ်းခြေကိုရေကူးသွားပြီးအသက်ဘေးကလွတ်မြောက်ခဲ့ကြပါတယ်။ကနဦးအဆင့်စုံစမ်းစစ်ဆေးမှုတွေအရာကတော့ယာတိဥရုဆိုးရွားမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမှားတွေကြောင့်မှာဒီကရိုးရင်တိမ်းမောက်ခဲ့ရတာလို့ဆိုပါတယ်ခင်ဗျာ။